India နိုင်ငံမှာဇူလိုင်လ10ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံရတဲ့ဖြစ်ရပ်တွေအတွက်အထူးဝမ်းနည်းကြေကွဲရပါကြောင်းဖော်ပြထားတဲ့တဝန်လွှာတစ်စောင်ကိုနိုင်ငံတော်အတမင်ကန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီစီကိုဇူလိုင်လ13ရက်နေ့နေ့စွဲနဲ့ပေးပို့ခဲ့တဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်ရုံးကသတင်းထုတ်ပြန်ထားပါတယ်ဒီလိုဆိုးသွမ်းရက်စတဲ့အကြမ်းဖက်တိုက်ခိုက်မှုကိုပြစ်တင်ရှုံချတယ်လို့ဒေါအောင်ဆန်းစုကြည်ကတဝန်လွှာမှာရေးသားထားကြောင်းလည်းတန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဂျာမူးနဲ့ကက်ရှမီးယားဒေတာအနက်နက်ခရိုင်မှာရှိတဲ့အန်မာနက်ဟိန္ဒူဖျားကျောင်းကိုတောရောက်ဖူးမြော်သူတွေကိုဇူလိုင်လ10ရက်နေ့မှာအကြမ်းဖက်ဝါဒီတွေကတိုက်ခိုက်ခဲ့တာကြောင့်လူ9ယောက်သေဆုံးပြီးတော့30ကျော်ဒဏ်ရာရခဲ့တာပါ။မြန်မာနိုင်ငံအနေနဲ့အကြမ်းဖက်ဝါဒပုံစံအားလုံးနဲ့ဒီဝါဒဆွဲလှုပ်ဆောင်ချက်အားလုံးကိုနိုင်ငံတကာအတန်းဝန်းနဲ့အတူပြစ်တင်ရှုံချတဲ့အကြောင်းဒေါအောင်ဆန်းစုကြည်ရဲ့တဝန်လွှာမှာဖော်ပြထားပါတယ်။ဒီဖြစ်ရပ်အတွက်အိန္ဒိယဝန်ကြီးချုပ်နဲ့အတူအိန္ဒိယလူထုအထူးသဖြင့်တော့ကြံရည်သူမိသားစုတွေအတွက်မြန်မာနိုင်ငံအစိုးရကိုစားအနေနဲ့ရောသူကိုယ်တိုင်အနေနဲ့ပါအလေးနဲ့ကိုချင်းစာနာပါကြောင်းအထူးဝမ်းနဲ့ကြေကွဲရပါကြောင်းဒေါအောင်ဆန်းစုကြည်ကတဝန်လွှာထဲမှာဖော်ပြထားတယ်လို့အိန္ဒိယတန်ရုံးရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။